မိဝရွာဘက်မှာပေါ့နော်တိုက်ပွဲတွေဖြစ်ပြီးတဲ့နောက်ပိုင်းအခုဒီလူတွေထွက်ပြေးရတာတွေများတယ်ဒုက္ခတွေရောက်နေကြလို့လေအဲ့ဒီအခြေအနေလေးသိချင်လို့
အဲ့ဒီမှာဒုက္ခတွေကတော့တော်တော်များများရှိတယ်ဗျမိဝရွာသားတွေရောနောက်အဲ့ဒီမွေးလံဝရွာတို့ပကာဝတို့နောက်ဒီတန်ဝတို့အဲ့ဒီရွာတော်တော်များများဒီခဲချောင်းတစ်လျှောက်ကရွာတွေပေါ့အဲ့ဒီကထွက်ပြေးလာတဲ့ဒီစစ်ဆောင်တီသူကအခုလို့ရှိရင်ဒီအိန္ဒိယထဲမှာအကုန်လုံး1600လောက်ရှိနေတယ်ဗျ
ခုနရွာတွေကပလဲဝမြို့နယ်တွေရလား
ဟုတ်တယ်ဟုတ်တယ်ပလဲဝမြို့နယ်ရအထက်ပိုင်းပေါ့နော်အဲ့ဒီကလဒန်မြစ်ဖြားပိုင်းကရွာတွေ
အိန္ဒိယနဲ့လည်းတော်တော်နီးသွားပြီပေါ့
ဟုတ်တယ်အိန္ဒိယနေသားကိုနီးတယ်အဲ
့တော့ဟိုသူတို့ကအိန္ဒိယအာဏာပိုင်တွေရအကူအညီရလားဘယ်လိုနေထိုင်စားတော့ကြလဲ
အခုလုံးလုံးစေကတော့ဒီအိန္ဒိယအာဏာပိုင်တွေဖက်ကလည်းနည်းနည်းပါပါထောက်ပံ့နေတော့ရှိတယ်ဗျဒါပေမဲ့အကုန်လုံးပြည့်ပြည့်စုံစုံတော့မဟုတ်ဘူးဟိုနေသားကရွာတွေကဒီအဲ့ဒီမှာခံရွာတွေရှိတယ်ဗျာအဲ့ဒီရွာတွေကသူတို့ကိုနည်းနည်းကူညီထားတာရှိတယ်နောက်ပြီးတော့တခြားဒီလူမှုဝေးတွေကနည်းနည်းကူညီထောက်ပံ့တာရှိတယ်ဆိုတော့ဒီအိန္ဒိယဆိုတာကလည်းပဲအဲ့ဒီမှာအခြေခံရိတ်ကနည်းနည်းပါပါထုတ်ပေးတာရှိတယ်ဗျာအကုန်လုံးလုံလုံလောက်လောက်ကြည့်မဟုတ်ဘူ
းအဲ့ပလဲဝါကတော့ချင်းပြည်နယ်ထဲမှာပေါ့နော်ဒါပေမဲ့ဟိုရခိုင်နဲ့လည်းဆက်နေတော့ရခိုင်နေလည်းရှိတယ်ဆိုတော့ကျွန်တော်လည်းဟိုသိပါတယ်အဲ့တော့ဒီအခုမိဝါတို့မီလွတ်ရွာတို့ဒီပကာဝါတို့ဆိုတာတွေကကြာတော့ဒါရခိုင်တိုင်းသားတွေကြွားရည်လား
ဟုတ်ကလေးဆောင်တစ်ယောက်ကဒီရခိုင်ရွာတွေရတယ်ဗျအခုတည်းဒီထွက်လာတဲ့လူတွေအလုံးကလည်းရခိုင်လူတွေများတယ်အ
ဲ့တော့ဟိုဥခိုင်ဒုက္ခတို့အေးအနေနဲ့ရောဒီဒုက္ခတွေတွေအတွက်ကိုဘယ်လိုကူညီပေးနိုင်မလဲ
ဟိုကျွန်တော်တို့ကတော့ဒီကျွန်တော်တို့ကိန်းချုပ်နေမြေထဲမှာရှိခဲ့တဲ့ရပ်ပိုင်းတစ်ယောက်ပေါ့အဲ့ဒီအချိန်ကတော့ကျွန်တော်တို့ကဒီနိုင်ငံကလောက်ကူညီထောက်ပံ့ခဲ့တယ်ဗျသူတို့အခုဒီအိန္ဒိယဆက်ချမ်းကိုရောက်ရတဲ့အလေးပဲနော်သူတို့ရောက်ခါစားမှာတော့ဒီကျွန်တော်တို့ကတန်းနိုင်ကြမြပံ့ပိုးပေးတာတွေရှိတယ်အ
ဲ့တော့ဟိုတိုက်ပွဲတွေအခြေအနေအရကဘယ်လိုရှိနေလဲအဲ့ဒီဘက
်ဟိုတနေ့ကဒီတိုက်ပွဲကတော့တော်တော်ပြင်းပြင်းထန်ထန်ရှိသေးတယ်ဗျဒီနေ့တော့တိုက်ပွဲကနေနေနားနေတယ်ဆိုတော့အဲ့ဒီမှာနော်ဒီဗမာတပ်မတော်ဘက်ကနေအဲ့ဒီရေဝါရွာထဲမှာရှိတဲ့ဒါပြည်သူတွေပိုင်တဲ့ပစ္စည်းဥစ္စာတွေပေါ့ဗျာဒီတံပိုးကြီးပစ္စည်းတွေယူတာမျိုးနောက်ပြီးတော့ဒီပြည်သူတွေမွေးထားခဲ့တဲ့ဝက်တွေအကုန်လုံးဒါသူတို့တိုက်တိုင်းကြစားလိုက်ပြီပေါ့ဗျာနော်အဲ့ဒီမှာအကုန်လုံးငန်စားတော့လိုက်ပြီဆိုတော့အဲ့ဒီရွာကအင်ချီ150ကျော်လောက်ရှိတယ်။နောက်ပြီးတော့ဒီအောက်ကရွာတွေလည်းဒီတိုင်းပါပဲ။အဲ့ဒီမွေးလဲဝါတို့ကတော့အဲ့ဒီထဲမတိုင်ခင်ပေါ့ဗျာ။အာကြာကြီးကလေးကသူတို့ကယူသွားကြပြီးပြီ။အဲ့ဒီရွာရှိသမျှအားတွေ
။ဒါနဲ့ဟိုဆက်ဆက်ပြီးတော့ပေါ့နော်။ဟိုပြီးခဲ့တဲ့တစ်ပတ်တုန်းကဟိုနောက်တစ်ခါဟိုအဲ့ဒီမတိုင်ခင်တုန်းကပေါ့နော်။အခုဒီရခိုင်ပြည်ထဲမှာမကြာခဏလေးလက်လုပ်ဘုံတွေပေါက်တာတို့တွေ့တာတို့အဲ့လိုမျိုးတွေကြားနေရတယ်လေ။ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရောဥခိုင်သူကတော့ဗာကြားရသေးလေ။
အခုဖြစ်နေတဲ့အဲ့ဒီစစ်တွေရန်ကုန်ကားလမ်းတစ်လျှောက်ပေါ့ဗျာအဲ့ဒီမှာဘုံတွေပါတွေ့တယ်ဆိုတာကတော့နော်ကျွန်တော်တို့မြင်တာကတော့ဗမာတပ်မတော်ကနေနော်သူတို့ထောင်ပြီးတော့မှဒါကျွန်တော်တို့ခိုင်းတပ်မတော်နဲ့ခိုင်းပြည်သူကြားမှာအထင်မြင်လွေးလာအောင်အဲ့လိုမျိုးတွေဖြစ်လာအောင်နေပြီးတော့ဒါသူတို့ကတမန်တကာဒီဗမာတပ်မတော်အနေနဲ့မိုင်းထောင်ပြီးတော့မှကျွန်တော်တို့ကိုဆွတ်ဆွေးရှင်လို့အဲ့လိုမျိုးဖန်တီးနေတယ်လို့ကျွန်တော်တို့ကအဲ့လိုမြင်နေဗျာ
သောအေးရခိုင်တပ်မတော်အနေနဲ့ကြတော့အဲ့ဒီဒေတာတွေမှာသွာလာလှုပ်ရှားခွင့်ရနိုင်လားဘယ်လိုအခြေအနေရှိလဲ
ကျွန်တော်တို့ဒီနေနဲ့ကတော့အများပြည်သူအသုံးပြုနေတဲ့လမ်းတွေမှာအဲ့မျိုးမိုင်းထောင်လေပါညာဆိုတာကျွန်တော်တို့ကလုံးဝမလုပ်ပြ
ဟုတ်ကဲ့ဦးခိုင်ဒုက္ခရေးကျေးဇူးပါပဲဗျာအခုလိုပြောပြတာ